တရုတ်နိုင်ငံအနေနဲ့ဒုတိယအတုကိုဗစ် -19 ကာကွယ်ဆေးကိုဘရာဇီးနိုင်ငံကိုတင်ပို့ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ Sinovac Biotech ရဲ့လူထုဆက်သွယ်ရေးညွှန်ကြားရေးမှူး Leo Pichan ကပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပေါ်ပြောကြားခဲ့ပါတယ်
今天晚上我们预计会运走191万剂的。
这罗迪亚 COVID-19 的高危机，这在他妈孤单国，布拉西南岸国部门，都罗地表面受影了，大都这样多吧？把他妈都超二里达公交的个罗布拉西国要你麻痹，超二里达是吧？超二不麻那得单那泥巴嘞，把他妈都超二得单那倒哈，都得他妈倒木吧？布拉西南岸牛肉，送保罗去地高危机的个队不少呀嘛，不仅没得那个瑞亚的那上几多嘛撇皮了。ဆေးရည်သွေးကိုမထိခိုက်စေဖို့အတွက်အပူချိန်2ဒီဂရီကနေ8ဒီဂရီအတွင်းထိမ့်သိမ်းထားရှိဆောင်မှာဖြစ်ပါတယ်။ဒါကွေးပန့်ယောဂကာကွယ်ဆေးတွေကိုထိမ့်သိမ်းတဲ့အပူချိန်နဲ့လည်းတူညီပါတယ်။ကာကွယ်ဆေးတွေထိမ့်သိမ်းတဲ့နေရာမှာဆန်အပူချိန်ဖြစ်တဲ့အပူချိန်5ဒီဂရီဆယ်ဆီယပ်မှာပဲကျွန်တော်တို့ဆေးသစ်တာတွေကိုထားရှိမှာပါ။လေဆိပ်စစ်ဆေးတွေကိုဖြတ်သန်းမိတာနဲ့လေရင်မထွက်ခင်ဒီဆေးတွေကိုအတိုဆုံးချိန်အတွင်းလေရင်ဘောကိုတင်ပေးမှာဖြစ်တယ်လို့ဝီတာကုန်စည်ပို့ဆောင်ရေးမန်နေဂျာဖန်ဘိုဂျန်ကပြောပါတယ်။Sinovac ဆေးကုမ္ပဏီကတော့ဒီဆေးတွေကိုတရုတ်ပြည်မှာသုံးဖို့ထောက်ခံချက်တွေကိုစောင့်ဆိုင်းနေဆဲပဲဖြစ်ပြီးအချိန်ရောက်တာနဲ့ပြည်တွင်းမှာထိုးဖို့အစဉ်သင့်ပြင်နေတယ်လို့ဆိုပါရယ်တရုတ်နိုင်ငံထဲမှာတော့အေးကမ်းပါတဲ့ truck ကားတွေနဲ့ကုန်လမ်းခီးကပဲတည်ယူဖို့လောလောဆယ်မှာစီစဉ်ထားတယ်တချို့နေရာတွေကိုလေကြောင်းနဲ့ပို့ကောင်ပို့ရမယ်ပြီးခဲ့တဲ့ဩဂုတ်လတွေကတော့ကာကွယ်ဆေးတွေကိုရောဂါထိန်းချုပ်ရေးဌာန1000ကျော်စီကိုပေးပို့ဖို့အစမ်းလေ့ကျင့်တာမျိုးလုပ်ခဲ့တယ်ပြည်ချင်းမျိုးတော်အတွက်ပေးပို့ဖို့က2နာရီလောက်ကြာပေမဲ့စင်ဂျန်မျိုးအတွက်ကတော့2ရက်လောက်ကြာနိုင်ပါတယ်လို့လေအိုကပြောပါရယ်